ပြင်သစ်သမရဖရန်ဆာအော်လန်ကပြင်သစ်အစိုးရဖွဲ့ကိုဖျက်သိမ်းလိုက်ပါပြီ။ဝန်ကြီးချုပ်မန်နွယ်ဗော့စ်ကတနင်္လာနေ့မှာသူ့ရဲ့ Socialist အစိုးရဖွဲ့နှုတ်ထွက်ဖို့အတွက်တင်သွင်းတာကိုသမရအော်လန်ကလက်ခံလိုက်ပြီးမနေ့ပိုင်းအင်ကာနေ့မှာအစိုးရအသစ်တစ်ချက်ကိုစတင်ဖွဲ့စည်းဖို့ဝန်ကြီးချုပ်ကိုတာဝန်ပေးလိုက်ပါတယ်။စီးပွားရေးဝန်ကြီးအာနိုမွန်ဒီဘွာကပြင်သစ်ရဲ့မဟာမိတ်ဂျာမနီနိုင်ငံရဲ့ငွေကြေးအသုံးစရိတ်ဆန်ရလှုပ်ဆောင်မှုတွေကိုမေးခွန်းထုတ်ခဲ့တဲ့အပြင်မကြာသေးခင်ကပဲပြင်သစ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးဝေဖန်ခဲ့တဲ့နောက်မှာအခုလိုနိုင်ငံရေးအပြောင်းအလဲတွေလှုပ်လာခဲ့တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာငွေကြေးဆန်ရတည်ငြိမ်မှုရှိအောင်လုပ်ဖို့အတွက် EU ဥရောပသမ္မတကဖိအားပေးနေတာကိုခန်းနေရပေမဲ့ဒီလိုချိုးချံချွေတာရေးလုပ်ဖို့အတွက် EU ရဲ့ဖိအားပေးမှုဟာတကယ်အကျိုးရှိမရှိစီးပွားရေးဝန်ကြီးကမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ Socialist ဝါဒီတွေဥဆောင်တဲ့အစိုးရအဖွဲ့ထဲမှာလက်ဝဲဝါဒီစီးပွားရေးဝန်ကြီးအပြင်အလဲအလတ်လန်းစင်လိုက်တဲ့အဖွဲ့ဝင်တွေနဲ့ပြန်လည်တင့်မြတ်ဖို့အတွက်ကြိုးစားနေရတဲ့ဝန်ကြီးချုပ် Boss ကအစိုးရတဲ့အဖွဲ့ပြောင်းလဲဖွဲ့စည်းဖို့အတွက်လွန်ခဲ့တဲ့၄လကစပြီးသမ္မတကိုပြောကြားနေတာဖြစ်ပါတယ်။ဒေသရင်းရွေးကောက်ပွဲတွေမှာလက်ရှိအာဏာရ Socialist Party ရှုံးနိမ့်မှုတွေနဲ့ကြုံနေရတာမို့ March လတုန်းက Cabinet အဖွဲ့ကိုအပြောင်းလဲလုပ်ခဲ့ပြီးအစိုးရအဖွဲ့ကိုဥဆောင်ဖို့အတွက်ဝန်ကြီးချုပ် Boss ကိုတာဝန်ပေးခဲ့တာဖြစ်ပါတယ်။